မြန်မာနိုင်ငံဟာလူမျိုးတုံးသက်သက်မှုဒေါသရေးဆန်ရနိုင်ငံတကာသဘောတူစာချုပ်ဂျီနိုဆိုက်ကွန်ဗင်းရှင်းကိုကျူးလွန်ထားတယ်ဆိုပြီးနိုင်ငံတကာတရားခုံရုံး ICJ မှာကမ်ဘီယာကမြန်မာနိုင်ငံကိုလက်ရှိတရားစွဲဆိုထားတဲ့အမှုရဲ့ယုတ်တိတန်မှုနဲ့ဆက်နေပြီးအလေးနဲ့ဆန်ရရှိတယ်လို့ ICJ ရဲ့ဒုတိယဥက္ကဋ္ဌတရုတ်နိုင်ငံသူစူးဟန်ဂျင်ကတီးခြားထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ် ICJ ရဲ့ဆုံးဖြတ်ချက်ကိုထောက်ခံပေးပေးခဲ့တယ်ဆိုပေမဲ့အကြောင်းပြချက်တချို့နဲ့ပတ်သက်ပြီးတော့တန်တရားရှိနေတယ်လို့ဒုဥက္ကဋ္ဌရှုထုတ်ပြန်တဲ့သူ့ရဲ့တီးခြားသဘောထားထဲမှာဖော်ပြထားပါတယ်။တရားရုံးကိုတင်သွင်းတဲ့တက်တေထောက်ထားပြီးဟာစိုးရွားတဲ့လူခွင်ကြီးချိုးဖောက်မှုတွေကိုဖော်ပြထားပေမဲ့လူနည်းစုတိုင်းရင်းသားတွေပေါ်မတရားပြုမှုလှုပ်ဆောင်တာတွေသာဖြစ်ပြီးတော့လူမျိုးတုံးတက်ထက်မှုလို့သူမယူဆတဲ့အကြောင်းကြီးထားပါတယ်။လက်ရှိအခြေအနေတွေအရရိုဟင်ဂျာတွေဟာအကာအကွယ်မဲ့သူတွေဖြစ်နေတယ်ဆိုတာပေါ်လွင်နေတော့နေရာဒီတော့ကိုစုခွာသွားပြရသူလူပေါင်း8,400ကျော်ရဲ့အခြေအနေဟာကာကွယ်စောင့်ရှောက်မှုတွေကိုလိုအပ်နေပါတယ်လို့ဒုဥက္ကဋ္ဌဆူကသူ့ရဲ့တီးခြားသဘောထားညီကုန်းပိုင်းမှာပြောထားပါတယ်။ညီမဆူရကရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပါဘူး။